လက်နက်ကိုင်ပုံကမှုဆက်မလုပ်ဘဲဖျက်သိမ်းပြီးသူတို့တန်ယုံမှုတွေမဖြစ်စေခဲ့တဲ့ Wagner တပ်သားတွေနဲ့တပ်မှုတွေကိုကျေးဇူးတင်ကြောင်းသမ္မတပူတင်ကပြောလိုက်ပါတယ်။စနေနေ့ကဖြစ်ခဲ့တဲ့ Wagner ရဲ့ရုရှားကျေးဇူးလက်နက်ကိုင်တပ်ဖွဲ့ရဲ့ပုံကမှုနဲ့ပတ်သက်ပြီးရုရှားသမ္မတ Vladimir Putin ကဇွန်လ26ရက်ကတနင်္လာနေ့ကကြီးညာချက်ထုတ်ပြန်မိန့်ခွန်းမှာအခုလိုပြောခဲ့တာပါ။အဲဒီမိန့်ခွန်းမှာ Wagner တပ်ဖွဲ့တွေကမိသားစုစီပြန်လို့သူတွေပြောင်းွှေ့ပြင်မှာဖြစ်တယ်လို့ Belarus တိုင်းကကိုပြောင်းွှေ့ဖို့ဆန္ဒရှိသူတွေကိုလည်းတောင်းခွင့်ပြုဖို့သူအမခံတယ်လို့လည်းပူတင်ကဆိုပါတယ်။ဒါမှမဟုတ်ရုရှားကာကွယ်ရေးဝန်ကြီးဌာနနဲ့စာချုပ်ချုပ်ဆိုပြီးတာဝန်ထားဆောင်ရင်လည်းရတယ်လို့ဆိုပါတယ်။ဒါပေမဲ့ပုံမှန်မှုကိုဥဆောင်ခဲ့သူ Yevgeny Prigozhin အကြောင်းကိုတော့သမ္မတပူတင်ကမိန့်ခွန်းမှာထည့်သွင်းပြောဆိုတာမရှိပါဘူး။ပုံကွာမှုလှုပ်ဆော်ခဲ့သူတွေဟာတိုက်မိတဲ့လူမျိုးကိုတစ္ဆာပေါက်ပြီးယူကရိန်းကနာဇီလက်သည့်တွေနဲ့အနောက်နိုင်ငံကသခင်ကြီးတွေအလိုကျရုရှားစစ်သားချင်းချင်းတပ်ဖို့ကြံစီခဲ့တယ်လို့လည်းမိန့်ခွန်းမှာပူတင်ကဆွဆွဲပြောဆိုခဲ့ပေမဲ့ဗက်ဂနာအဖွဲ့ကစစ်သားတွေနဲ့တပ်မှုတွေအများစုကတစ္ဆာဆောက်တဲ့ရုရှားမျိုးချစ်တွေဖြစ်ပါတယ်လို့လည်းဆိုပါတယ်။တစ်ဖက်မှာတော့ပုံကံမှုခေါင်းဆောင်ပရီဂိုဂျင်ကတရားဝင်ရွေးကောက်တင်မြှောက်ထားတဲ့လက်ရှိအစွတ်ကိုဖြုတ်ချဖို့ရည်မှန်းချက်မရှိဘဲရုရှားစစ်တပ်ကသူ့တပ်ဖွဲ့ဝင်တွေကိုတိုက်ဖို့တရားမျှတမှုရဖို့အတွက်မော်စကိုကိုချီတက်ခဲ့တာပါလို့ပြောပါတယ်ခင်ဗျာ။